Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ် November လ26ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ Lightometer 32 kHz 933 Lightometer 40 kHz 4683 Lightometer 48 kHz 6153တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်ဒီမိုကရေစီဘက်တော်သားတွေအပြတ်အသတ်နိုင်ခဲ့တဲ့ဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲရလဒ်တွေကိုလေးစားတဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်ဒေါက်ဆန်ဆူချီရဲ့တောင်ကိုရီးယားနိုင်ငံခီးစဉ်အတွင်မှာတော့တောင်ကိုရီးယားနဲ့ပူးတွဲပြီးမိုင်းရှင်းလင်းရေးအပါအဝင်နားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်တောင်ကိုရီးယားနဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအင်အားကြီးနိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်သဘောထားအမျိုးမျိုးနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ပြောဆိုသွားပါသလဲ။
နိုင်ငံရေးသဘောအရတချို့နိုင်ငံတွေရဲ့အကူအညီကိုပို့ပြီးလိုတဲ့အချင်းရှိတယ်။ဒါကလည်းဘယ်တော့မလိုတဲ့အချင်းရှိတယ်။သို့တော်ညာလည်းဘယ်လိုပဲပြောပြောညံ့ညံ့တာတာနဲ့နိုင်ငံတိုင်းရဲ့မိတ်ဆွေဖြစ်အောင်လုပ်နေ
တယ်။ဒရင်စီစဉ်နောက်ပိုင်းမှာဒေါ်ဆန်းစုကြည်ရဲ့တောင်ကိုရီးယားခီးစဉ်နဲ့ပတ်သက်လို့အသေးစိတ်တင်ပြပေးဖို့ရှိပါတယ်။တခါဟောင်ကောင်ကရွေးကောက်ပွဲမှာဒီမိုကရေစီဘက်တော်သားတွေဘက်ကအပြတ်အသတ်အနိုင်ရသွားတဲ့ပေါ်တရုတ်အစိုးရကဘလို့တုံ့ပြန်လိုက်တယ်လဲဆိုတဲ့အသေးစိတ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုလည်းကောက်နှုတ်တင်ပြအောင်ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
ဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေဘက်ကအပြတ်အသတ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားပါကြောင်းဟောင်ကောင်ခေါင်းဆောင်ကပြောဆိုပြီးဒီအပေါ်မှာအလေးနဲ့စဉ်းစားသုံးသပ်မယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဒီနေ့ခဏလေးကဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာမက်ထရက်ထက်သူအရေးအတွက်စံချိန်တင်များပြားခဲ့ပြီးဒါဆိုရင်တရုတ်အစိုးရအပေါ်မကျေနပ်ချက်ကိုပြသတာလို့လည်းရှုမြင်ကြပါတယ်။ဒီနောက်မှာတော့တရုတ်အစိုးရနဲ့နှီးဆက်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတနင်္လာနေ့မှာကြေညာချက်ထုတ်တာမှာတော့ပြည်သူတွေရဲ့သဘောထားဆန္ဒကိုအစိုးရကလေးလေးစားစားနားထောင်မယ်လို့ပြောဆိုပါတယ်။လူမှုအတိုင်းဝိုင်းတွင်အမြင့်တွယ်နေတဲ့ပြဿနာတွေနဲ့လက်ရှိအခြေအနေတွေအပေါ်ပြည်သူတွေရဲ့မကျေနပ်မှုကိုအခုရလဒ်တွေကထင်ဟပ်နေတယ်လို့ရှုမြင်သူအနည်းငယ်ရှိတယ်လို့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကပြောပါတယ်။အစိုးရအနေနဲ့ကတော့ပြည်သူတွေတဲခါအတွေးမြင်တွေကိုလေးလေးစားစားနဲ့အလေးအနက်သုံးသပ်မယ်လို့ကြေညာချက်မှာပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ဟောင်ကောင်ရွေးကောက်ပွဲတွေမှာတော့ကောင်စီဝင်နေရာအလုံးရဲ့60ရာခိုင်နှုန်းနီးပါးကိုအတိုက်ခံကိုယ်စားလှယ်တွေဘက်ကအနိုင်ရတယ်လို့အများပိုင်အသံလွှင့်ဌာန RTHK ကထုတ်လွှင့်ပါတယ်။ဟောင်ကောင် District Council တွေမှာအရင်ကလုံးဝမထိန်းချုပ်နိုင်ခဲ့တဲ့ဒီမိုကရေစီလိုလားသူကိုယ်စားလှယ်တွေကအခုဆိုရင်တော့ District Council 18ခုထဲမှာ18ခုကိုထိန်းချုပ်သွားနိုင်ဖို့ရှိပါတယ်။
စင်ကြံပြည်နယ်နဲ့ပတ်သက်တဲ့တရုတ်စုရရဲ့ရှုတ်ဝက်စာရွက်စာတမ်းတချို့ပေါက်ကြားသွားရမှာတရုတ်စုရကစင်ကြံပြည်နယ်အတွင်းကခမန်းကျေလူတန်းရှိတဲ့မွတ်စလင်လူနည်းစုပေါ်ဘလို့ပြစ်မှတ်ထားပြီးတရင်ချက်လက်တွေကောက်ယူနေတယ်လဲဆိုတဲ့အကြောင်းဖော်ပြပါရှိခဲ့ပါတယ်။အချက်လက်စုံစမ်းစစ်ဆေးတဲ့နိုင်ငံတကာသတင်းတော်များအဖွဲ့ International Consortium of Investigative Journalists ICIJ ကလက်ခံရရှိခဲ့ပြီးမကြာမီထုတ်ပြန်ခဲ့တဲ့အဲ့ဒီစာရွက်စာတမ်းတွေထဲမှာစင်ကြံပြည်နယ်အတွင်းကဦးဝီကကဇက်စ်နဲ့တခြားမွတ်စလင်လူနည်းစုတွေအပေါ်ထောက်လိုင်းရေးလုပ်တဲ့အခါနဲ့နိုင်ငံရေးနဲ့ရည်ကြီးမှုဆိုင်ရာအတွေ့အခေါ်တွေရိုက်သွင်းရေးမှာတရုတ်စုရအသုံးပြုတဲ့နည်းလမ်းတွေနဲ့ကြိုတင်ပြင်ဆင်ထားတဲ့အစီအစဉ်တွေဖော်ပြပါရှိခဲ့ပါတယ်။တရုတ်စုရဟာဥယျာရုပ်အပေါ်စနစ်တကျနှိမ့်ကုပ်မှုတွေလှုပ်ဆောင်နေတယ်လို့သူတို့ရဲ့ယဉ်ကျေးမှုနဲ့ဘာသာရေးဆိုင်ရာယုံကြည်မှုတွေကိုဖျောက်ဖျက်ဖို့ကြိုးစားနေတဲ့ဆိုပြီးလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကနှစ်အတော်ကြာကလေးကသတိပေးထားခဲ့တာပါ။အခုရရှိတဲ့ဆော်ရဆက်ရန်တွေမှာတော့ပြည်နယ်ရင်းကလူထုတရားလုံးပေါ်မှာဘယ်ပုံပဲနည်းနဲ့တရုတ်အာဏာပိုင်တွေကအထွေခေါ်ပြုပြင်ပြောင်းလဲရေးပြန်လည်ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုတာကိုအသေးစိတ်ဖော်ပြထားတာပါအချင်းစကန်တွေအတွင်ထိန်းသိမ်းခံနေရတဲ့ဦဂါနဲ့တခြားလူနည်းစုမွတ်စလင်တွေဟာမန်ဒရင်းတရုတ်စကားကျွမ်းကျင်စွာပြောဆိုနိုင်မှုနဲ့ကိုလက်စေးကြောတန့်စင်မှုနဲ့ရင်းသားအသုံးပြုမှုလိုတင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုဘလောက်လိုက်နာနိုင်တယ်လဲဆိုတဲ့အချက်တွေအရရရှိတဲ့အမှတ်တွေပေါ်မှာမူတည်ပြီးစကန်တွေကထွက်ခွာခွင့်ကိုအဆုံးဖြတ်ပေးတယ်လို့ဆိုပါတယ်ဆမေနာ လေးရရှိတဲ့ဒီလိုပေါက်ကြားတဲ့ဆရာဆရာတွေကို The New York Times သတင်းစာကလည်းလက်ခံရရှိခဲ့ပါတယ်။အင်ဖြစ်တော့ကလုံချိုရေးအကြံပေးပုဂ္ဂိုလ် Robert O'Brien ကကျွန်တော်တို့အခုသက်ကရ2019မှာရောက်နေပါပြီ။စင်ကြမ်းမှာတော့လူတသန်းလောက်အချင်းစခန်းတွေရှိနေပါသေးတယ်။ဒီစခန်းတွေပိတ်ပစ်တင်ပါတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာဆစ်ရဆွေးမှုကျူးလွန်နေဆိုတဲ့အမေရိကန်ရဲတပ် Navy SEAL တပ်ဖွဲ့ဝင်တဦးရဲ့အမှုမှာသူ့ရဲ့ဂျားဝင်ဆောင်ရွက်မှုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကကာကွယ်ပြောဆိုပါတယ်။စစ်မြေပြင်မှာလက်သင်မခံနိုင်တဲ့အပြုတ်မှုကျူးလွန်ခဲ့တဲ့ Navy SEAL တပ်ဖွဲ့ဝင်ကိုတပ်ဖွဲ့ဝင်အဖြစ်အငြိမ်းစားယူခွင့်ပေးပြီးအထူးသုံးသပ်ရေးအဖွဲ့မှပြန်ပြီးသုံးသပ်စစ်ဆေးတာမျိုးမလုပ်ဖို့ကာကွယ်ဝင်ကြီး Mark Esper ကိုပြောဆိုခဲ့ရတဲ့အကြောင်းရင်းကအမေရိကန်တိုက်ခိုက်ရေးသမားတွေကိုကာကွယ်ရမှာကြောင့်ဖြစ်တယ်လို့သမ္မတ Trump ကရှင်းလင်းခဲ့တာပါ။ရေဒက်အရာရှိတဦးဖြစ်တဲ့ Edward Golag ကအရေးဆုံးဖြတ်ချက်အမိန့်ကသမရထံကတရိုက်လာတာဖြစ်တယ်လို့ကာကွယ်ဝင်ကြီးကသတင်းတောက်တွေကိုတင်းင်းလာနေမှာပြောပါတယ်။သမရနဲ့တင်းင်းကနေနေမှာဆွေးနွေးခဲ့တဲ့အကြောင်းပြစ်မှုကျူးလွန်သူရေတပ်အရာရှိကိုသူ့ရဲ့စစ်ဖက်ဆိုင်ရာတစိုက်ပြန်လည်ပေးအပ်ဖို့သမရကညွှန်ကြားခဲ့တဲ့အကြောင်းဒီရေတပ်အရာရှိကိုတော့ဒီလကုံမှာအငိမ့်စားပေးမှာဖြစ်တယ်လို့လည်းကာကွယ်ဝင်ကြီးကထပ်လောင်းပြောပါတယ်။သမရဟာကာကွယ်ရေးဦးစီးချုပ်ဖြစ်တာကြောင့်သူလိုချင်တဲ့အတိုင်းလုတ်ပိုင်ခွင့်အနာအခွင့်ရရှိတယ်လို့လည်းကာကွယ်ဝင်ကြီးကပြောပါတယ
်ဘရစ်ရှတ်တော်ဝင်မိသားစုဟာမိသမီးဒိုင်ယာနာချားလ်စ်မင်းသားနဲ့အိမ်တော်ကွဲပြီးတဲ့နောက်အသက်သေဆုံးခဲ့တဲ့အထိဖြစ်ခဲ့ရပြီးတဲ့နောက်1990ပြည့်တဲ့နောက်ပိုင်းဆန်တဲ့အကြအခုအခါမှာအကြအတဲတတရထိုက်ဆိုင်ဆိုင်ရလို့လာခဲ့ပါတယ်လို့တော်ဝင်မိသားစုလေ့လာသူတွေကဆိုပါတယ်ဒီနန်းဆက်ကံပေါ်နံပါတ်၈နေရာမှာလည်းရှိသူဗီယမကြီးအဲလစ်ဘက်ရဲ့ဒုတိယသားတော်လည်းဖြစ်သူမင်းသားအန်ဒရူးဟာလူတို့တာဝန်ထမ်းဆောင်နေတဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုရပ်ဆိုင်းလိုက်ကြောင်းပြီးခဲ့တဲ့အပတ်ကကြေညာခဲ့ပါတယ်။အဲ့ဒီကြေညာချက်ဟာ BBC နဲ့အင်တာဗျူးလုပ်ခဲ့ပြီးနောက်ထပ်ပေါ်လာခဲ့တာပါ။အဲ့ဒီအင်တာဗျူးမှာအသက်မပြည့်သူအမျိုးသမီးငယ်တွေပေါ်လင်ကိစ္စမတူမတရားမှုနဲ့စစ်ဆေးခံရပြီးဩဂုတ်လအတွင်းထောင်တွင်းကိုကုတ်ကိုအဆုံးစီရင်သွားခဲ့သူ American တန်းချွေတထေ Jeffrey Epstein နဲ့မင်းသား Andrew ရဲ့ဆက်ဆံရေးအကြောင်းမေးမြန်းခဲ့သလို American နိုင်ငံကိုမင်းသား Andrew အလဲသွားစဉ်အဲ့ဒီတထေအိမ်မှာနေခဲ့ရတဲ့အကြောင်းရင်းကိုလည်း BBC ကမေးမြန်းခဲ့ပါတယ်။အဲ့ဒီမေကွန်ကိုမင်းသားအန်ဒရူးကတယ်လီဖုန်းနဲ့စကားပြောဆိုတာဟာတရားပေါ်ကြောင်တယ်လို့ခံစားရတာကြောင့်လူကိုယ်တိုင်သွားရောက်တွေ့ပြီးစကားပြောခဲ့ကြောင်ဖြေကြားခဲ့ပါတယ်။လေကိစ္စမတရားလူမောင်ကိုကူးချင်းခံရတယ်ဆိုပြီး Epstein ကိုဆက်ဆွဲခဲ့သူမျိုးသမီးတူကသူဟာမင်းသားအန်ဒရူးနဲ့မတော်မတရားအတ္တမလိန်ဆက်ဆံခံခဲ့ရတယ်ဆိုပြီးဆက်ဆွဲထားပြီးဒါကိုမင်းသားအန်ဒရူးကအင်တာဗျူးမှာညင်ဆန်ခဲ့ပါတယ်။ Epstein ရဲ့တားကောင်ဖြေရတဲ့အမျိုးသမီးတွေအပေါ်မင်းသားအန်ဒရူးအနေနဲ့စာနာမှုကင်းမနာဟာထိတ်လန့်စရာပါလို့တော်ဝင်မိသားစုလေ့လာသူ Richard Fitzwilliams ကပြောပါရခင်ဗျာ
ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာဖွံ့ဖြိုးရေးအတွက်တောင်ကိုရီးယားရဲ့အထောက်အပံ့တွေရင်းနှီးမြှုပ်နှံမှုတွေကိုလေ့ထားပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာတနင်္လာနေ့လှုပ်တဲ့အာဆီယံကိုရီးယားစီးပွားရေးဆိုင်ရာအမှုဆောင်ရာရှိချုပ်များထိပ်သီးစီဝေးပွဲမှာမိန့်ခွန်းပြောခဲ့ပါတယ်။အာဆီယံကိုရီးယားဆွေးနွေးဖက်ဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးပထမအကြိမ်မဲခေါင်ကိုရီးယားထိပ်သီးအစည်းအဝေးတွေတက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတောင်ကိုရီးယားကိုရောက်နေတာဖြစ်ပါတယ်။အရှိတောင်အရှအာဆီယံဖွဲ့ဝင်နိုင်ငံတွေမှာငြိမ်းချမ်းရေးနဲ့ကြွေးဝါးရေးတိုးတက်လာစေဖို့တောင်ကိုရီးယားဘက်ကဒီအစည်းအဝေးတွေအတွင်မှာပဲကြိကဝတ်ပြုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ခီးစဉ်အတွင်လိုက်ပါသွားတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကတောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာကျွန်းလာကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားနဲ့မြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြား Digital စီးပွားရေးအသိမြင့်ပညာရေးမိုင်းရှင်းလင်းရေးအသိမြင့်မြို့တော်တွေတိစောက်ရေးနဲ့ Data ရင်းသေးယူပို့ဆောင်ရေးအသိမြင့်တင်မှုကဏ္ဍတို့မှာတောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဖြစ်ပါတယ
်။မြန်မာနိုင်ငံဟာဓာတုလက်နက်ပိတ်ပင်တားဆီးထားတဲ့စာချုပ်ကိုချိုးဖောက်ပြီး1980ပြည်နှစ်ကအကျဉ်းချံဓာတုလက်နက်တွေတူလောင်ထားနိုင်ခြေရှိတယ်လို့အမေရိကန်နိုင်ငံကတင်လာနေကပြောကြောင်းနိုဘလ25နှစ်ရက်စွဲနဲ့ AFP သတင်းတရမှာပါရှိခဲ့ပါတယ်။မြန်မာနိုင်ငံရဲ့တမိုင်းရရှိခဲ့တဲ့စက်ရုံတစ်ခုမှာ Master အစိတ်တန်းငွေဒန်းငွေလက်နက် ဓာတ်ဝင်လက်နက်တွေတိုးလောင်းထားရှိနိုင်တဲ့ကိစ္စပေါ်အမေရိကန်နိုင်ငံအနေနဲ့အတော်လေးစိုးရိမ်ပူပန်မိကြောင်းအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးသောမတ်ဒီနာနိုကပြစ်ပင်ထားတဲ့ဓာတ်ဝင်လက်နက်များဆိုင်ရာအဖွဲ့အစည်း Organization for Prohibition of Chemical Weapons OPWC ရဲ့နှစ်ပတ်လည်အစည်းအဝေးမှာအခုလိုပြောလိုက်တာပါ Washington အနေနဲ့မြန်မာနိုင်ငံမှာဓာတ်ဝင်လက်နက်ထုတ်လုပ်ရေးအစီအစဉ်ဟာ1980ပြည့်နှစ်တွေမှာရှိခဲ့တယ်ဆိုတဲ့အချက်အလက်တွေရရှိထားကြောင်းဒီဟိတ်မှာလုပ်ခဲ့တဲ့အဲ့ဒီအစည်းအဝေးမှာသူကဆက်လက်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံဟာဓာတ်ဝင်လက်နက်ထုတ်လုပ်တိုးလောင်းအသုံးပြုမှုကိုပိတ်ပင်ထားစီထားတဲ့ဓာတ်ဝင်လက်နက်ဆိုင်ရာစာချုပ် CWC ကို2015ခုနှစ်မှာတရားဝင်လက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီလက်နက်အသုံးပြုတဲ့ဆိုပြီးတော့လည်းအရင်ကမြန်မာနိုင်ငံဆက်ဆွဲခံထားခဲ့ရပူပါတယ်ခင်ဗျာ
အမျိုးသမီးတွေအပေါ်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုကကြေကြေပြန့်ပြန့်ဖြစ်နေပြီးကမ္ဘာတစ်လွှာအမျိုးသမီးတွေရဲ့သုံးပုံတစ်ပုံအပေါ်ရိုက်ခတ်တက်ရမှုရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ကြောက်ရွံ့ပြီးလေးစားမှုရှိရေးအတွက်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုဆက်ပြီးသုံးနေတယ်လို့ပြိပခအတွင်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုများဆက်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလည်းပြောဆိုထားပါတယ
်။အောက်တိုဘာလအတွင်းက Islamic IS Council Abdul Gabbar El Baghdadi ကိုစီးရီးယားနိုင်ငံမှာဖမ်းဆီးခဲ့ရမှာပါဝင်ခဲ့ပြီးဘုံပေါက်ကွဲမှုကြောင့်တရားရရှိခဲ့တဲ့ American စစ်ကွေးခိုနန်ကိုအင်ဖြူတော်မှာသမ္မတ Donald Trump ကတင်လာနေကကြိုးစောအခံခဲ့ပါတယ်။သမ္မတ Trump ကခိုနန်ကိုကမ္ဘာအကျော်ကြားဆုံးခွေးဆိုပြီးချီးမွမ်းပြောဆိုခဲ့တယ်လို့သူ့ရဲ့စွမ်းဆောင်ရည်ကိုလည်းချီးကျူးစကားပြောကြားခဲ့ပါတယ်။ခိုနန်ဟာ Belgian Malinois ခွေးအမျိုးအစားဖြစ်ပြီးတိုက်ခတ်ရေးနဲ့မွေးစေအနံ့ခံရမှာထူးခဲ့တဲ့စွမ်းရည်ရှိတယ်လို့လည်း Trump ကချီးကျူးခဲ့ပါတယ်။ခိုနန်ကိုအတိမတ်ပြုလက်ဆောင်ပေးမယ့်အပြင်စုလဲချီးမြှောက်မယ်ဖြစ်တဲ့အကြောင်းသမ္မတ Trump ကပြောပါတယ်။ကိုနန်ကိုမွေးမလားဆိုရဲမိကွန်တော့သမ္မတ Trump ကတိုက်ရိုက်ဖြေချခြင်းမရှိပဲကိုနန်ဟာအနားမယူသေးပဲသူ့ရဲ့အကောင်းဆုံးအချိန်မှာရှိနေသေးကြောင်းသာပြောပါရယ်ခင်ဗျာ Direct from Washington The
Voice of America The VOA အင်္ဂါနေ့နေ့ခင်းသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်အင်အားကြီးနိုင်ငံတွေနဲ့ပတ်သက်ရင်နိုင်ငံရေးသဘောအရမြန်မာအတွက်တချို့နိုင်ငံတွေရဲ့အကူအညီပိုးပြီးလိုတဲ့အချိန်ရှိပေမဲ့မြန်မာတတနဲ့နိုင်ငံတိုင်းနဲ့မိတ်ဆွေဖြစ်အောင်ဆက်ဆံရေးဟာ NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒပဲဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကသူ့ရဲ့တောင်ကိုရီးယားခီးစဉ်တွင်မနေ့ကပြောကြားခဲ့ပါတယ်။ဘူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုဝင်ဘာလ25ရက်နေ့ကတော်ဆန်းစုကြည်နဲ့အတူအဖွဲ့မိကွန်ပြောကြားခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြန်မာနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုသွားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာနိုဝင်ဘာလ25ရက်နေ့ကနေ26ရက်နေ့ထိကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမနေ့ကအဖွဲ့မိကွန်ပြောကြားခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကကုန်သွယ်ရေးလမ်းပန်းဆက်သွယ်ရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်အပါအဝင်ဤပညာရေးနဲ့ပတ်သက်ရင်တောင်ကိုရီးယားနိုင်ငံအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံချင်းအလိုက်တီးတန့်တိုးမြှင့်ဆောင်ရွက်နေတာတွေကိုအလေးပေးပြောဆိုသွားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ရင်ဇီဝစေးသိပ်ပံအပါအဝင်ဤပညာထွန်းကားရေးအပိုင်းမှာတောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုကိုပိုမိုတိုးချဲ့နေကြောင်းမွန်ဂျေအင်းကအခုလိုမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ
် And we are also expanding levels of exchanges with Singapore and Myanmar in various areas
မြန်မာနိုင်ငံနဲ့ပတ်သက်လာရင်ဇီဝစေးသိပ်ပံနဲ့ IT ဤပညာအပါအဝင်ကဏ္ဍပေါင်းစုံမှာတောင်ကိုရီးယားနိုင်ငံအနေနဲ့နောက်တစ်ဆင့်တိုးချဲ့ပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်နေပါတယ်
သမရမွန်ဂျေအင်းအစိုးရလက်ထက်2019ခုနှစ်မှာချမှတ်ခဲ့တဲ့တောင်ပိုင်းဒေသမူဝါဒတည်းအရတောင်ကိုရီးယားနဲ့အာဆီယံနိုင်ငံတွေကြားဆက်ဆံရေးဟာအလျင်မြန်တိုးလာခဲ့တာပါတောင်ကိုရီးယားအနေနဲ့သူ့ရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်ရုရှားဂျပန်စတဲ့နိုင်ငံတွေနဲ့အပြိုင်ဆိုင်ဖြစ်လာဖို့အခုလိုမူဝါဒတည်းချမှတ်ပြီးအရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်ခဲ့တာဖြစ်ပါတယ်1989ခုနှစ်ကစတင်ခဲ့တဲ့အာဆီယံနဲ့ကိုရီးယားသမ္မတနိုင်ငံကြားဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်ဖြစ်နေလေအခုလိုထိပ်သီးစည်းဝေးကိုကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအဖွဲ့မိကွန်ပြောကြားခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောင်ကိုရီးယားနဲ့အာဆီယံကြားလွန်ခဲ့တဲ့10နှစ်ကျော်ကစတင်ခဲ့တဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်အကောင်အထည်ဖော်ချိန်ကစပြီးနောက်ပိုင်းတိုးတက်မှုရဲ့အကျိုးရလက်ဖြစ်မြန်မာနိုင်ငံရဲ့ဆက်မှုကဏ္ဍဟာလွန်ခဲ့တဲ့နှစ်တွေအတွင်းအလျင်မြန်တိုးတက်လာကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်မကြာသေးမီကဖွင့်လှစ်ခဲ့တဲ့ကိုရီးယားမြန်မာဆက်မှုဆောင်အပါအဝင်မဟာဗျူဟာကျတဲ့အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းသစ်တွေကြောင့်ဆောက်လုပ်ရေးနဲ့ဆက်မှုကဏ္ဍတွေမှာတိုးတက်မှုကိုအထောက်အကူဖြစ်စေခဲ့တယ်လို့ထုတ်ဖော်ပြောဆိုသွားပါတယ်။သူ့အစိုးရလက်ထက်နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့လည်း နှစ်ဖက်အကျိုးဖြစ်ထွန်းစေတဲ့မိဖက်ဆက်ဆံရေးကိုအထူးလေးထားကြောင်းဒေါက်ဆန်းစုကြည်ကထိပ်သီးစည်းဝေးပွဲမှာအလေးပေးပြောကြားခဲ့ပါတယ်။အလားတူဘူဆန်နိုင်ငံသားဘာသာတင်တက္ကသိုလ်ကမြန်မာစာတင်ကြားနေတဲ့တောင်ကိုရီးယားကျောင်းသူကျောင်းသားတွေအပါအဝင်မြန်မာပညာတော်တင်ကျောင်းသူကျောင်းသားတွေနဲ့မနေ့ညနေပိုင်းကတွေ့ဆုံပွဲမှာလဲအင်အားကြီးနိုင်ငံတွေကလက်ရှိမြန်မာနိုင်ငံအပေါ်သဘောထားအမျိုးမျိုးနဲ့ပတ်သက်လို့မြန်မာကျောင်းသူတအူးရဲ့အမေကိုဒေါက်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။လူသားတွေဆိုတော့မတုံမလှုပ်ကြောက်ရွံ့တော့မဟုတ်ဘူးပေါ့နော်။နားကွန်ပတီတော့မဟုတ်ဘူးပေါ့။သို့တော်ညာလဲမလှုပ်တင်တော့မလှုပ်ဖ ೇನೆ တီးတီးငင်းငင်းနဲ့ကိုသွားမယ်လမ်းကိုသွားမယ်။အားလုံးနဲ့မိတ်ဆွေဖြစ်အောင်လုပ်နေမယ်။ဟိုနိုင်ငံရေးသဘောအရတချို့နိုင်ငံတွေရဲ့အကူအညီကိုပို့ပြီးလိုတဲ့အချိန်ရှိတယ်။ဒါကလည်းတော့မလိုတဲ့အချိန်ရှိတယ်။သို့တော်ညာလည်းဘယ်လိုပဲပြောပြောညံ့တာတာနဲ့နိုင်ငံတိုင်းရဲ့မိတ်ဆွေဖြစ်အောင်လုပ်နေမယ်ဆိုတာအမျိုးတို့နိုင်ငံသားရေးဝါဒပဲ။အဲ့တော့အဲ့ဒီမှာအင်အားကြီးနိုင်ငံတွေကဘယ်လိုပဲပြန်ပြန်ကိုကနေပြီးတော့တည်တည်ငြိမ်ငြိမ်နဲ့ဘယ်လိုအခြားနိုင်ငံတွေဂျားတွေကအမုန်းမီးတွေကိုမတောက်အောင်လို့မတောက်တဲ့အပြင်ငင်းအောင်လို့တတ်နိုင်မယ်ကြိုးစားသွားမှာပဲ။ဒီနည်းနဲ့ပဲသွားမှကဘာကြီးဟာအေးချမ်းနိုင်မယ်လို့မျိုးရယ်ယုံကြည်ပါ
တယ်။ဒါအပြင်သူ့အစိုးရလက်ထက်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုအကောင့်ထဲဖော်နိုင်ဖို့ပြည်သူနဲ့ဟန်ချက်ညီညီလှုပ်ဆောင်နိုင်မှဖြစ်တယ်လို့လည်းအခုလိုဒေါက်ဆန်းစုကြည်ကပြောပါတယ
်။အယူနိုင်ငံမှာဆိုလို့ရှိရင်မကြခင်ကအထည်ဆိုလို့ရှိရင်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တယ်။အာဏာရှင်စနစ်မှာဆိုရင်အစိုးရနဲ့ပြည်သူဟာအင်တာမကွာပါတယ်။အဲ့တော့အင်တာမကွာနေတဲ့အချိန်မှာဘယ်လိုလုပ်ဟန်ချက်ညီညီဖြစ်နိုင်လဲ။ဒါမှမဟုတ်အစိုးရနဲ့ပြည်သူဆိုတာဒီလိုဒီမိုကရေစီစနစ်မှာဆိုလို့ရှိရင်ခွဲခြားလို့လည်းသိမ့်မရဘူးအစိုးရရတဲ့လူတွေကဘယ်လူတွေလဲပြည်သူတွေပဲပြည်သူတွေကအရေးခံပြီးတော့ပြည်သူတွေရွေးချယ်တော်လို့တင်တာပဲဘယ်လိုလုပ်ခွဲခြားမလဲဒီလိုပြည်သူနဲ့အစိုးရခွဲခြားပြီးမြင်မယ်ဆိုလို့ရှိရင်နိုင်ငံတနိုင်ငံဟိုကတုတ်တက်တင်တော့တုတ်တက်တာမဟုတ်ဘူးတလုံးတစ်စီးတဲ့လုံးမှာတုတ်တက်မှာဖြစ်တယ
်နိုဝင်ဘာလ26ရက်နေ့အင်္ဂါနေ့ညနေပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တီးတန့်တွေ့ဆုံဖို့ရှိပြီး MOU 3ခုကိုလက်မှတ်ရေးထိုးဖို့ရှိပါတယ်။ဒါအပြင်သူ့ရဲ့၄ရက်ကြာခီးစဉ်အတွင်းနိုဝင်ဘာလ28ရက်နေ့မှာတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲကိုလည်းဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ဟောင်ကောင် District Council ရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်လောင်းတွေအပြတ်အသတ်အနိုင်ရခဲ့တဲ့အပေါ်မှာတရုတ်အစိုးရအဘော်သတင်းစာကကျိုးကင်ချဲလေခံရတဲ့မမျှတာတဲ့ရွေးကောက်ပွဲအဖြစ်ပြောဆိုလိုက်ပြီးတော့ဒီမိုကရေစီဘက်တော်သားတွေရဲ့အောင်မြင်မှုကိုမေးမြန်းအောင်ပြောလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ VOA သတင်းတောက် Joyce Hong ရဲ့သတင်းဆောင်မကိုမတ်သိန်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင
်။တနင်္ဂနွေနေ့ကကျင်းပတဲ့ Hong Kong District 18ခုကကောင်စီဝင်ရွေးကောက်ပွဲရလဒ်တွေရတော့ကောင်စီဝင်452နေရာမှာဒီမိုကရေစီရေးလိုလားတဲ့ဘက်ကနေရာ380ကျော်နိုင်ပြီးတရုတ်အစိုးရလိုလားတဲ့ဘက်က58နေရာပဲနိုင်တယ်လို့ဒေသခံမီဒီယာတွေမှာဖော်ပြချက်ပါတယ်။ဟောင်ကောင်ကနေတရုတ်ပြည်မကြီးထံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းအပေါ်မကျေနပ်မှုကစပြီးဒီမိုကရေစီတိုးတက်ရရှိရေးအထိကျေပြန့်ခဲ့တဲ့လနဲ့ချီဖြစ်နေတဲ့ဆန္ဒပြပွဲတွေအတွင်းကျင်းပတဲ့ဟောင်ကောင်District Council ရွေးကောက်ပွဲတွေကနေထွက်လာတဲ့ရလတ်တွေဟာဆိုရင်တရုတ်အစိုးရထောက်ခံထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ကိုအယုံအချီမရှိဘူးဆိုတာကိုပြသနေတာလို့ကြဲကြဲပြန့်ပြန့်ရှုမြင်ချပါတယ်။ဒါပေမဲ့လည်းတရုတ်အစိုးရပိုင်း Global Times သတင်းစာရဲ့ Editor အဘော်မှာတော့ရွေးကောက်ပွဲရလတ်ကိုမျက်မျက်တက်တာအတိတ်ပဲကောက်ယူဖို့အရေးကြီးတယ်။ဒီရွေးကောက်ပွဲရလတ်တွေအပေါ်လွဲမှားကောက်ယူပြီးစုပူလိုတဲ့လူအုပ်ကိုရဲစေးတင်ပေးသလိုမဖြစ်တင်ဘူးလို့ရှိပါတယ်။ဟောင်ကောင်ရွေးကောက်ပွဲမှာမဲပေးသူ3သန်းမှာဒီမိုကရေစီလူလားသူတွေဘက်ကထောက်ခံမဲ 1.66 သန်းရပြီးတရုတ်လူလားတဲ့အစင်အလာအနိုင်ရနေတဲ့ဘက်ကထောက်ခံမဲ 1.22 သန်းရရှိတာကိုထောက်ပြပြီးမဲရလာကွာခြားမှုဟာဆိုရင်မျောလင့်ထတာထက်တောင်မှနည်းတယ်လို့ Global Times ကထောက်ပြပါတယ်။ဟောင်ကောင်ကဒီလပိုင်းနိုင်ငံရေးမငြိမ်သက်မှုတွေမှာဒီမိုကရေစီလိုလားတဲ့တက်ကြွလှုပ်ရှားသူတွေကိုစင်ကြင်တုံတရားကင်းမဲ့စေပြီးတရုတ်အစိုးရလိုလားတဲ့ကိုယ်စားလှယ်လောင်းတွေအပေါ်မှာဖိအားတွေဖြစ်စေတယ်လို့လည်းရှိပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေကဟောင်ကောင်ရဲ့ဆန္ဒပြပွဲတွေကိုမီးထို့ပေးတယ်လို့လည်းစွပ်စွဲပါတယ်။ဒါပေမဲ့ဟောင်ကောင်မှာဘာတွေဖြစ်ပါစေတနိုင်ငံစနစ်နှစ်မျိုးဆိုတဲ့အခြေခံမူပေါင်းကိုတော့ထိခိုက်မှုမရှိဘူးလို့ Global Times ကကောက်ချက်ချပါတယ်။ တရုတ်နိုင်ငံခြားရေးဝန်ကြီးကတော့ဟောင်ကောင်ရှိနယ်ပတ်သက်ပြီးတော့သတိပေးပါတယ်
我们认为，作为本地区重要国家，中日双方应该携手推进区域合作。
香港中马巴里维皮皮，先两种这个哦，香港哈，第二月百年批巴的，第二月 two 欧洲一地大的股批巴的。香港股批师傅，他们后来香港也订业业呢，分票业股提开昂，真是木瑞，奥面妈妈好把握。
第三场瑞卡艾丽达阿波瑞波，第二批瑞马都面的微博卢木工业马，下年起比马车比查巴的。ဒါပေမဲ့ဒီမှတ်ချက်တွေကိုစင်စာတိဖြတ်တဲ့အနေအထားရှိပြီးအရိဒအဘော်တွေအောက်မှာမှတ်ချက်ပေးတဲ့နေရာမှာလောလောဆယ်ဖတ်လို့မရနိုင်တဲ့အတွက်တောင်းပန်နေဆိုတဲ့အစားချောင်းကိုပဲတွေ့ရပါတယ်။အစိုးရကစင်စာတိဖြတ်ထားပေမဲ့လို့လဲဟောင်ကောင်ရွေးကောက်ပွဲရက်လက်အပေါ်ဝေဘိုလူမှုကွန်ရက်မှာတရုတ်ပြည်သူတချို့ရေးထားတဲ့မှတ်ချက်တွေကိုလည်းတွေ့ရပါတယ်။ဝေဘိုသုံးသူတဦးရေးထားတာမှာတော့တနိုင်ငံစနစ်နှမျိုးကဆက်ပြီးအောင်မြင်နေတယ်ဆိုပေမဲ့တနိုင်ငံတည်းဆိုတာကတော့လုံးဝကြဆုံးနေပြီလို့ရှိပါတယ်။နောက်တဦးကတော့ဟောင်ကောင်ဟာထိုင်ဝမ်လိုမျိုးဖြစ်လာပြီလို့ရှိပါတယ်။တရုတ်ပြည်ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌရစ်ချက်ဆိုင်ကတော့တရုတ်အစိုးရအနေနဲ့အခြေအနေမှန်ကိုလက်ခံသင့်ပြီလို့ပြောပါတယ်။
It definitely continue to have a kind of misunderstanding.
Hong Kong people are the boss and I go, they are so young, not a good learning, say, people. Hong Kong people are so young, they are so young, they are so young. Chicken up, you know, then I guess in the new chapter, you know, Mune, let's be Hong Kong go democracy, a few what, select Tashiba, Messu, Regrigo, Pepco, Pippare.
A cool Hong Kong, yeah, district comes, you wake up, boy, yellow jaw.စုပူအကြံဖက်မှုတွေကိုအဆုံးသတ်သွားစေမဲ့အပြောင်းလဲတစ်ခုဖြစ်လာမယ်လို့မျှော်လင့်ကြောင်းတရုတ်အစိုးရအဘော် Global Times သတင်းစာရဲ့ Editor ချုပ် Hu Shijing က Twitter လူမှုကွန်ရက်မှာသတိထားပြီးတုံ့ပြန်ရေးသားထားပါတယ်ရှင်
။မတ်တင်ဂီထိုင်ပြောပြသွားတာပါ။စစ်ရာဇဝတ်မှုကျူးလွန်ခဲ့သူ American စစ်သား3ကိုသမ္မတရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ပြုခဲ့တဲ့အတွက်စိုးရိမ်မိကြောင်းကုလသမဂ္ဂကပြောပါရယ်။စစ်ရာဇဝတ်မှုကျူးလွန်ရင်ကင်းလွတ်ခွင့်မပေးတဲ့ပြစ်ဒဏ်ကြခံရမှသာဖြစ်တယ်လို့ကုလသမဂ္ဂကပြောကြောင်း VOA သတင်းတောက် Lisa Shelley သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။ကုလသမဂ္ဂရရှိတွေကတော့ဒီစစ်ရာဇဝတ်မှုသုံးမှုမှာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုဆွဆွရွရွချိုးဖောက်တာတွေပါဝင်နေတယ်လို့ပြောပါရယ်။ဒီလိုကျူးလွန်မှုတွေအထက်အယသအုပ်စုတစုကိုတနက်နေ့ပြစ်ခတ်ခဲ့တာနဲ့ဖန်စီရမိခဲ့တဲ့လက်နက်ကိုင်အဖွဲ့ဝင်တူကိုအဆုံးစီရင်ခဲ့တာတွေလည်းပါတယ်လို့ဆိုပါရယ်။ကုလသမဂ္ဂအဖွဲ့ကြီးရဲ့လူခွေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဗီလ်ကစစ်ရာဇဝတ်မှုကျူးလွန်သူတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူငယ်ချမ်းသာခွင့်ပေးတာဟာကမ္ဘာတဝန်းကစစ်တပ်တွေကိုအဖြစ်အမှောက်တင်ကြတာတစ်ခုပြလိုက်တာပဲလို့ပြောပါရယ်။စစ်ရာဇဝတ်မှုဆိုတာကအဆိုးဆုံးရာဇဝတ်မှုတစ်ခုပါလို့လည်းသူက VOA ကိုပြောပါရယ်။
They're very clearly prohibited under the international conventions and Geneva conventions and so on.
Geneva convention နဲ့တခြားအပြည်ပြည်ဆိုင်ရာ convention စာချုပ်တွေကဒီလိုရက်တွေကိုတားမြစ်ထားပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေလည်းအလားတူပါပဲ။စိုးရွားတဲ့ရာဇဝတ်ပြမှုကျူးလွန်သူတွေဟာသူတို့ကျူးလွန်တဲ့ပြမှုတွေအတွက်တာဝန်ရှိပါတယ်။အခုဒီကိစ္စမှာဝန်ထမ်းစရာကောင်းတာကတာဝန်ရှိတယ်လို့စီရင်ချက်ချပြီးမှပြန်လွှတ်တာပါ။ဒီထက်ကအမှုတမှုမှာအပြစ်ရှိမရှိစစ်ဆေးနေစဲမှာပဲ။လူငယ်ချမ်းသာခွင့်ပေးလိုက်တော့တော်တော်စိတ်အနှောက်အယှက်ဖြစ်စရာကောင်းပါတယ်
။သမ္မတထရမ့်ဟာအမေရိကန်စစ်ဘက်တရားဝင်ကစီရင်ချက်ချမှတ်ထားပြီးသားအမေရိကန်စစ်သား၂ယောက်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တာပါ။ဒါပြင်စစ်ရာဇဝတ်မှုကျူးလွန်ခြင်းရှိမရှိစစ်ဆေးခံရစေဗိုလ်မှူးမက်ထရူဂိုလ်စတိန်ကိုလည်းပြစ်ဒဏ်ကကင်းလွတ်ခွင့်ပေးခဲ့ပါတယ်။ဗိုလ်မှူးမက်ထရူဂိုလ်စတိန်အမှုမှာတရားစီရင်လုပ်ငန်းစဉ်ကိုပါဖျက်တောက်ပစ်လိုက်တာကြောင့်ပိုပြီးစိတ်ပျက်စရာကောင်းတယ်လို့ Covey ကပြောပါတယ်
။ Our patterns exist in international law and can properly address issues of injustice.
မတရားမှုတွေကိုတင့်လျော်သလိုဖြေရှင်းပေးပြီးတဲ့နောက်မှာလူငယ်ချမ်းသာခွင့်ပေးတာအပြည်ပြည်ဆိုင်ရာဥပဒေမှာရှိပါတယ်။ဒါပေမဲ့အခုကိစ္စမှာတော့ဥပဒေလုပ်ငန်းစဉ်ကိုခက်ရှင်းရှင်းပဲရှောင်ရှားဖို့စ조사ခဲ့တယ်ဆိုတာတွေ့ရပါတယ
်။အခုလောစစ်ရာဇဝတ်ကောင်တွေကိုလူငယ်ချမ်းသာခွင့်ပေးခဲ့တဲ့နောက်ဆုံးဖြစ်ရပ်ကတော့ Vietnam စစ်တုံးကဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ Rupert Covey ကထောက်ပြသွားကြအောင်ပါခင်ဗ
ျကိုရဲမင်းထွန်းပါရှင်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကနေပြီးတော့ကောက်နှုတ်တင်ပြမှာပါ
ရှေ့မတိုးနိုင်ဖြစ်နေတဲ့ရိုဟင်ဂျာပြည်ထနာကိုဘယ်လိုဖြေရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့ Jen Eaglein ရေးသားထားတဲ့စာအုပ်ကို scmb.com မှာဖတ်ရပါတယ်။တရုတ်နဲ့အာဆီယံနိုင်ငံတွေအပါအဝင်ဒေသတွင်းကအင်အားကြီးနိုင်ငံတွေအနေနဲ့ရခိုင်ကြံပေးကော်မရှင် Coffee Annan ရဲ့အကြံပေးချက်တွေကိုမြန်မာကအကောင့်ထည့်ဖို့တိုက်တွန်းရမယ်လို့ရေးသားထားတာပါ။နိုင်ငံသားအခွင့်အရေးညှင်းပယ်ခံရတာတွေ၊ရိုဟင်ဂျာတွေထွက်ပြေးသွားတဲ့မြင်းနေရာတွေကိုသိမ်းယူမှုနဲ့လက်နက်ကန်တိုက်ပွဲတွေဆက်လိုက်ဖြစ်ပေါ်နေမှုတွေကိုဒီအချက်သုံးချက်ကြောင့်ရိုဟင်ဂျာပြည်ထနာကိုဖြေရှင်းဖို့ရှေ့ဆက်မတိုးနိုင်ဖြစ်နေရတယ်လို့ထောက်ပြထားပါတယ်။ရိုဟင်ဂျာတွေနဲ့တခြားသူတွေအိုးအိမ်စွန့်ခွာထွက်ပြေးသွားရတဲ့အမြင်နေရာတွေမှာစီးပွားရေးလုပ်ငန်းတွေ၊ပြည်ပရင်းနှီးမြှုပ်နှံသူတွေ၊စောက်လုပ်ရေးလုပ်ငန်းတွေစတဲ့ပြည်တွင်းပြည်ပလုပ်ငန်းကြီးငယ်တွေကဝင်ရောက်ပြီးတော့အလုံးရဲ့မျက်စိအောက်တည်းမဲ့မြင်းနေရာသိမ်းယူမှုတွေဖြစ်ပွားနေတယ်လို့យေတာထားပါတယ်။ရခိုင်မြောက်ပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာလေတိုက်ပွဲတွေကြောင့်ဒီနှစ်စကတည်းကတောင်းနေချီတဲ့လူတွေအိုးအိမ်စွန့်ခွာထွက်ပြေးရပြီးလူသားချင်းစာနာမှုထောက်ပံ့ကူညီမှုတွေပေးဖို့ခက်ခဲနေတယ်လို့យေတာထားတာပါ။နိုင်ငံမဲ့လူအတိုင်းဝိုင်းတွေကိုကာကွယ်ဖို့နဲ့အရှက်မရှိမြေနေရာသိမ်းယူမှုတွေကိုရပ်အောင်လုပ်ဖို့ကတရုတ်၊ဂျပန်၊အိန္ဒိယနဲ့အရှေ့တောင်အာရှအင်ဂျီနိုင်ငံတွေပါဝင်ဒေသတွင်းကဩစာညောင်းတဲ့အင်းနီမြုံနံသူတွေရဲ့တာဝန်ဖြစ်တယ်လို့ထောက်ပြထားပါတယ်။ရခိုင်မာတွေမကဘဲနဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာလည်းအလားတူမြေယာဆုံးရှုံးမှုတွေနဲ့ပြည်ပခါတွေကြုံနေရတယ်လို့យေတာထားပါတယ်။ကိုဗစ်အာနယ်ရဲ့အကြံပြုချက်ကိုလိုက်နာရင်ရွှေချာပြည်ထနာကိုဖြေရှင်းဖို့အချိန်မီသေးတယ်လို့ဆောင်းပါးရှင်ကយေတာထားတာကိုကောင်းနှုတ်တင်ပြလိုက်ရပါတယ်ရှင်။ဝါပြည်နယ်အပေါ်မှာနှစ်ရှည်လာများလွှမ်းမိုးလာတဲ့တရုတ်ရဲ့ဩစာအကြောင်းသုံးသက်ချက်ဆိုတဲ့ခေါင်းစဉ်နဲ့မင်းဝေစစ်နဲ့တင်ယိုချုံလို့ရေးသားထားတာကိုတော့ eurasiareview.com မှာဖတ်ရပါတယ်ရှင်။ဗမာကွန်မြူနစ်ပါတီ CPP ပြုတ်ကွဲရာကနေပြီးတော့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ပေါ်ပေါက်လာတဲ့တပိုင်းကိုဆောင်းပါးရှင်ကအကြေတဝင်ရှင်းပြထားပါတယ်။ဝါပြည်နယ်နိုင်ငံရေးမှသာမကမြန်မာအစိုးရအရေးမှလည်းတရုတ်ကခြားဝင်တက်တယ်လို့ရေးသားထားပါတယ်။1990ပြည့်နှစ်တွေမှာတော့အနောက်နိုင်ငံတွေကမြန်မာကိုတီးကြထီးချန်နိုင်ငံအဖြစ်ပယ်ထားကြတဲ့အချိန်မှာတရုတ်ကတော့မြန်မာဆွေရနဲ့နှိစက်ခဲ့လို့យေတာထားတာပါ။ဒါကြောင့်လည်းမြန်မာကတရုတ်အဆွေရပေါ်မှာစီးပွားရေးအရာကနိုင်ငံရေးအရာပါအားကိုးတက်ပြီးတော့တရုတ်နဲ့ခင်မင်းနဲ့ဆက်ဆံရေးကိုထိန်းသိမ်းထားတယ်လို့យေတာထားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်ဖို့အသက်ပင်သေးပါစေမဆုံမနဲ့ဆောင်ရွက်သွားမယ့်အကြောင်းဝါပြည်နယ်အုပ်ချုပ်ရေးမှူးပောက်ယူချန်းက CPP ကိုတော်လှန်နိုင်ခဲ့တဲ့နှစ်30ပြည့်စည်ရေးပြအခမ်းအနားမေးကူမှာတော့ထည့်သွင်းပြောဆိုသွားခဲ့တာဖြစ်ပါတယ်။မြန်မာနဲ့နေဆက်ကုန်သွေးရေးလှုပ်ရှင်တဲ့အတွက် UWSC နဲ့မြန်မာစစ်တပ်တို့ကြားတိုက်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်လက်မှတ်ရေးထိုးဖို့တရုတ်ကဆောင်ရွက်ပေးခဲ့တာလို့ဆိုပါတယ်။မြန်မာနိုင်ငံရဲ့ဗီဒီယိုဖြစ်တဲ့ဒိုင်းနာတက်မြက်ရေးမှာတရုတ်ကကြားဝင်ပြီးတော့ UWSC နဲ့မြန်မာဆွေရကြားဆွေးနွေးညှိနှိုင်းမဲ့ဆွေးနွေးပွဲတွေကိုကျင်းပပေးခဲ့လို့យေတာထားပါတယ်။လက်တွေ့မှာတော့တရုတ်က UWSC ကိုစစ်တပ်ကြီးတွေတန်းချက်ကကားတွေလက်နက်တွေနဲ့စစ်လေရင်စာရတွေကိုတိတိစိတ်ပံ့ပိုးနေကြတာလို့យေတာထားပါတယ်။တရုတ်ကဘလောက်ပဲဝါပြည်ပေါ်မှာဩစာလွှမ်းမိုးမှုရှိပါစေတရုတ်ကခုလိုကြားဝင်စစ်ဆေးမှုတွေလုပ်ပေးပေနေပဲလေအထူးသဖြင့်ဝါပြည်အကြီးနဲ့တိုင်းသားပြည်နယ်တင်းမြေကြီးကိစ္စတို့ကိုဖြေရှင်းဖို့မြန်မာဆွေရကအခက်ကြုံနေရစေလို့យေတာထားပါတယ်။အဓိကပြဿနာကတော့မြန်မာစစ်တပ်ကအာဏာကိုနှိရှေကြထိမ့်သိမ်းချုပ်ကန်ထားတာကြောင့်လို့យေတာထားတာပါ။လွတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်တပ်ကချုပ်ကန်ထားတဲ့အတွက်လေစစ်တပ်ရဲ့အာဏာကသမ္မတရဲ့အာဏာကိုပါလွှမ်းခြုံနေရလို့យေတာထားတာပါ။ UWSA ကိုအကူအညီပေးခြင်းအပြင်မြန်မာတိုင်းရင်းသားတင့်မြတ်မှုကိုဖြည့်ရှင်းနိုင်ဖို့တရုတ်ကမျှော်လင့်ပေမဲ့လေ UWSA အင်အားကြီးလာတာကနေဆက်တိုက်ပွဲတွေနဲ့မငြိမ်သက်မှုတွေကိုဖြစ်ပေါ်လာနိုင်တဲ့အရေးကိုလည်းထည့်စစ်ဆေးရအောင်မယ်လို့ထောက်ပြထားပါတယ်။မြန်မာစစ်တပ်ကအာဏာအများဆုံးချုပ်ကန်ထားစေဖြစ်တာကြောင့်လေရှုပ်ထွေးတဲ့တိုင်းရင်းရေးရာကိစ္စတွေမှာရှေ့မတိုးတာနောက်မဆုတ်တာချင်းနေဖြစ်နေရတယ်လို့យេតាထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။မက်ဤတန်စင်ပြောပြသွားတာပါ။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုအခုလိုရေဒီယိုကနေနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်ဒီမှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။ကျမတို့အခုထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အစီအစဉ်ကိုနနက်၈နာရီကနေ၉နာရီမှလည်းတခါပြန်ပြီးတော့ထုံးလွှင့်ပေးနေပါတယ်။လိုင်းဒိုမီတာ20 kHz 15113၊လိုင်းဒိုမီတာ25 kHz 11823တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဟိုမှာမင်္ဂလာတွေမှာဆိုလို့ရှိရင်ကီလိုကို160တွေကနေဒီဟာနဲ့ပိတ်ဆိုင်ငါးတိဆင်းသွားတယ်ဒီကျန်တော့ဒီကကုန်တွေအများ
တို့ဒါကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကစားတောက်ကုန်ကြက်သွန်နီပြက်လက်သွားတဲ့အတွက်ဈေးတွေတက်နေတာကြောင့်ရခိုင်နယ်စပ်ကကြက်သွန်နီတင်ပို့မှုတွေအလုပ်ဖြစ်လာတဲ့အကြောင်းဒီတစ်ပတ်စီးပွားရေးကဏ္ဍမှာတင်ပြထားတာကိုအသေးစိတ်နားဆင်ရဖို့ရှိပါတယ်။တခါမြန်မာတခွင်စီးပွားရေးကဏ္ဍအပြင်ဘလော့ဂါတွေပြောသမျှနနခင်းအင်္ဂလိပ်စာသင်ခန်းစာစတာတွေကိုလည်းထုတ်လွှင့်မှာပါ။အခုတော့ကျမတို့မြန်မာတခွင်အစီအစဉ်ကိုအရင်ဆုံးနားဆင်ကြရမှာပါ။ Scale Model လို့ခေါ်တဲ့အချိုးကျပုံစံငယ်ဆိုတာဘာလဲမြန်မာနိုင်ငံမှာဘလို့တိုးတက်လာဖို့ရှိလဲဆိုတာကိုမြစ်မခသတင်းအေဂျင်စီက MacKTree ကနေပြီးတော့တင်ပြမှာပါရှင
်အရာဝတ္ထုတွေကိုအရွယ်အစားချုံပြီးပြန်လည်တည်ဆောက်တာကို Scale Model လို့ခေါ်ပါတယ်ပြည်လောကမှာရှိတဲ့ဂါလေရင်တင်မောအဆောက်အဦစတာတွေကိုမှန်ကန်တဲ့အတိုင်းအတာနဲ့အချိုးအစားကိုက်နေတဲ့ပုံစံတွေတစ်ခုအဖြစ်အလှထားပြီးပြသကြည့်ရှုလို့ရအောင်တိစောက်ထားတာဖြစ်ပါတယ်။ Scale Model တွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေအနေနဲ့ Kit လို့ခေါ်တဲ့အကျန်းတဲ့အစိတ်အပိုင်းတွေကိုပဲတစားစီထုတ်လုပ်ပေးပြီး Scale Model တိစောက်ရတာကိုဝါသနာပါတဲ့သူတွေကအဲ့ဒီအစိတ်အပိုင်းတွေကိုပေါင်းစပ်ပြီးအလှပြထားလို့ရတဲ့အချောတဲ့ပုံစံတွေတစ်ခုဖြစ်လာတဲ့အထိအစင်မောင်းများစွာဆက်လက်လှုပ်ဆောင်ရတာပါ။ဗဟန်းမြို့နယ်မှာနေတဲ့ဥကျော်တင်းအောင်ကတော့တင်မောသားဘွားကနေအနားယူထားသူဖြစ်ပါတယ်။ Scale Model တွေတိစောက်ရတာကိုငယ်စဉ်ကလေးကဝါသနာပါသူတယောက်ဖြစ်တာမို့အလောက်ကနေအနားယူလိုက်ချိန်မှာလဲကို့ဝါသနာကိုဆက်လက်လှုပ်ဆောင်ရင်းဖြတ်တန်းနေတာပါ။အ
ဲရှင်းနေသားကိုနေသားလောက်မှတခါရန်ကုန်လာတော့အမေက Spitfire လေးစီးဝယ်ပေးတယ်။အဲ့ဒါလဲဒီလိုပဲကိုယ့်အကူ instruction ကြည့်ပြီးစင်တာဝစပြီးတော့ဒုံးစားနဲ့ဟိုတော့အကုန်လုံးဟိုပြဲဒီပြဲပေါ့အဲ့လိုဖြစ်တော့ဖြစ်တယ်ဒါမဲ့လင်းမြန်ယုံလုံးတော့ပေါ်လာတာအဲ့ဒီကနေစပြီးစိတ်ဝင်စားတယ်နောက်ပိုင်းကျတော့ဘယ်လိုခေါ်မလဲရန်ကုန်ရောက်လာတာ73လေးနှစ်သားလောက်ကျတော့ရန်ကုန်မှာအဲ့ဒီတုန်းကအရင်ဟိုတုန်းကကြံနေတာတွေပေါ့ဟိုပြည်သူပိုင်သိန်းလက်ကြံနေဟိုပန်းစိုးရံပြည်သူဂုံတိုက်ဆိုရှိအဲ့ဒီမှာတခါတလေရတယ်နောက်ပိုင်းကျတော့စကော့ဆေးလီအနောက်ဖက်တန်းမှာยาวเนติมโอดิซิซู7จักเลเมียนซูไอ้148 k ဆိုရင်6จักအဲ့ဒါလေးတွေကျွန်တော်ဝယ်ထားတယ်အဲ့ရှိတယ်နောက်ကြတော့တင်မောစလိုက်သွားတော့ဟိုမှာရောက်တဲ့နေရာမှာအဲ့လိုပဲဒီຢာတွေတွေ့ဝယ်နောက်ပိုင်းကြတော့အင်တာနက်တွေပေါ်လာတော့ရောက်တဲ့မြို့အင်တာနက်နဲ့ကြည့်လိုက်တာအဲ့ဆိုင်ဘယ်မှာလဲအဲ့ဒီဝယ်ပြေးတာအဲ့ဒီဟာတွေစုဆောင်းတာပေါ့လောလောဆယ်တော့ကျွန်တော်လှုပ်ထားပြီးသား290ရှိတယ်မလို့ရသေးတာလဲ200နီးပါးလောက်တော့ရှိတယ်အဲ့လိုပေါ့ငငယ်တဲ့အဲ့ဒီဒီဘွာသနာကိုဆွဲသွားတာမှာခုတည်းတည်းပဲခုဒီလုံနိုင်တဲ့အချိန်ဒီတော့လုံမှာပေါ့အဲ့လိုလိုရည်ရထားတယ်လေ
Scale Model တိစောက်ရတာကိုဘွာသနာပါတဲ့သူတွေစုပေါင်းပြီးတော့လဲမြန်မာ Modeler Alliance ဆိုတဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်ထားပြီးသူတို့တိစောက်ထားတဲ့လက်ရာတွေကိုပြသတဲ့ပြပွဲတစ်ခုကို November 16ရက်ကရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ
်ကျွန်တော်တို့ဒီ Military စစ်ဖက်နဲ့ပတ်သက်တဲ့စစ်လေရင်စစ်သွင်းမောတန်ကားပုံစံငယ်လေးတွေကိုဝါသနာရကိုယ်တိုင်ဆောက်လုပ်ပြီးတော့ကျွန်တော်တစုတစည်းတဲ့စုစည်းပြီးတော့ပြတာတဲ့ပွဲလေးဖြစ်ပါတယ်ဒီ MMA စပြီးတော့ဒီထောင်ထဲနှစ်ခရဲကကျွန်တော်တို့ဟိုပုံမှန် gathering အငယ်စားလေးတွေပဲကျွန်တော်လုပ်ဖြစ်ရနေပြီးတော့ကျွန်တော် 2008 ခုနှစ်ကနေစပြီးတော့ကျွန်တော်တို့ကဒီ gathering တွေမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီပြပွဲအသွင်ပေါ့နော်ပြပွဲအသွင်ကျွန်တော်တို့နည်းနည်းကြေကြေပြင်းပြင်းလေးလုပ်ချင်တဲ့ ရည်ရွယ်ချက်ကြောင့်ကျွန်တော်တို့ဒီ organizer တွေ admin တွေစုစည်းပြီးတော့ဒီလိုပွဲမျိုးကျင်းပဖြစ်သွားတာဖြစ်ပါတယ်
။မြန်မာနိုင်ငံမှာတော့ခေတ်ကာလအခြေအနေကြောင့်နိုင်ငံခြားက scale model ပစ္စည်းတွေကိုအရွယ်တကူဝယ်ယူလို့မရခဲ့တဲ့အခြေအနေရှိခဲ့ပေမဲ့နိုင်ငံတကာမှာတော့ scale model တွေနဲ့ပတ်သက်လို့ပြပွဲတွေ၊ပြိုင်ပွဲတွေကိုကြီးကျယ်ခမ်းနားစွာပြုလုပ်လာခဲ့တာနှစ်အတော်ကြာခဲ့ပြီဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပတဲ့ပြိုင်ပွဲကိုလေးရင်ပုံစံငယ်ရီနှစ်နှစ်ဆက်တိုက်တွားရောက်ရှေ့ပြိုင်ခဲ့ရမှာကျေးတစိမ့်နဲ့ငွေတစိမ့်စုတွေရရှိခဲ့တဲ့ကိုသန်းစုံဝင်အနေနဲ့ scale model နဲ့ပတ်သက်တဲ့သူခန်းစားချက်ကိုခုလိုပြောပါရယ
်အနားယူတဲ့အချိန်ပေါ့နော်အားလက်ချိန်မှာဒါလည်းကျွန်တော်ဆောက်လုပ်ခြင်းဖြစ်ပါတယ်ဒီနေ့ကိုပြန်မြအချိန်3နာရီနဲ့4နာရီလောက်အချိန်ရပါတယ်အဲ့အချိန်တွင်းမှာကျွန်တော်ဖြည်းဖြည်းချင်းဆောက်လုပ်သွားတာဖြစ်ပါတယ်အဓိကတော့ဝါသနာပါတဲ့ဟာကိုလုပ်နေရတဲ့စိတ်ရဲ့စိတ်ပန်းဖြေစရာတခုပေါ့စိတ်ထွက်ပေါက်တခု stress တွေရော့တာပေါ့ကျွန်တော်ဒါကတော့ကျွန်တော်ရဲ့ခံစားချက်ပေါ့နော်အဲ့လိုမျိုးသဘောနဲ့ကျွန်တော်ဆောက်ဖြစ်နေတာဖြစ်ပါတယ်ကျွန်တော်လေးရင်တစ်စည်းလုံးမပြီးသွားသေးတိုင်အောင်စိတ်ပိုင်းလေးတခုဖန်တီးပြီးသွားတဲ့အခါဩဒါငါလှုပ်ထားတာလေးကွာတော့ပြန်ကြည့်ပြီးတော့စိတ်ကြည်နူးရတာပေါ့ကွယ
် scale model တခုတည်ဆောက်ဖို့အတွက်အခုကရိယာပစ္စည်းတွေအများအများလိုအပ်မှာဖြစ်ပြီးတည်ဆောက်တဲ့သူရဲ့ကြွဲကျင်မှုနဲ့ဖန်တီးနိုင်စွမ်းပုံမှုတည်လို့လက်ရသေးသက်လှပမှုတွေအသေးစိတ်ကြားနာမှုတွေကွဲပြားသွားမှာဖြစ်ပါတယ်ပလတ်စတစ်အစိပ်ပိုင်းတွေကိုတွဲဆက်ပြီးလို့ဆေးမောက်ဆေးချေတာတွေလုံဆောင်တဲ့နေရာမှာတကက်အပြင်ကအတိုင်းလက်ရှိအသုံးပြုနေစေရာသီဥတုတန်နဲ့ထိတွေ့ထားတဲ့ပုံစံသဘာဝကြအောင်ဖန်တီးနိုင်ဖို့ကလည်းအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ပါတယ်။ဒီအလုပ်ကိုဝါသနာပါသူတိုင်းလုံဆောင်လို့ရပေမဲ့လေးလာမှုအားကောင်းဖို့တော့လူရဲလို့ scale model တွေတိစောက်တာနှစ်20ကျော်လောက်ရှိပြီဖြစ်တဲ့ကိုထွန်းနေမျိုးအောင်ကအကြံပြုပါတယ်။
အဓိကတော့ကျွန်တော်ကတော့ scale model နဲ့ပတ်သက်ပြီးတော့မှာပေါ့နော်ကျွန်တော်ပြောချင်တဲ့ဟာတော့ပါလားအဓိကတော့ကြော်ရှင်မှုပဲပေါ့ဟိုကိုစောက်တာကောင်းမှညံ့မှတော့ဘလောက်ကဘာစံချိန်မီမှရေမဟုတ်ပါဘူးကိုကဒီဟာလေးကိုလုပ်တယ်ဒါလေးနဲ့ပတ်သက်ပြီး enjoy ဖြစ်တယ်ဆိုလို့ရှိရင်ပျော်တယ်ပေါ့ဗျာဒါစိတ်ချမ်းသာတယ်ကို hobby တစ်ခုစီးမျောရတယ်လှုပ်ရတယ်ဆိုလို့ရှိရင်ဒါသည်ဒါမှန်ကန်တဲ့လမ်းလို့ကျွန်တော်ကသတ်မှတ်ပါတယ်ကောင်းစရာတော်စရာလည်းမလို့သူများနဲ့လည်းရှင်စရာမလို့ကို hobby ကိုကိုယ့်အကူလှုပ်ရမယ်ကိုယ့်အကူ enjoy ဖြစ်ရမယ်ဒါဆိုလို့ရှိရင်ဟာလောကမှန်ကန်တဲ့လမ်းတစ်ခုလို့ကျွန်တော်တို့မြင်ပါတယ်ဒီလိုလေးပေါ့နော်လူတိုင်းဖြစ်လို့ရတယ်ဆိုတော့ကျွန်တော်ရဲရဲဝင့်ပြောရဲတယ်အဲဘာတက်ဖို့လို့လဲဆိုတော့လေကိုလေးလာရင်လေးလာသလိုပေါ့နော်ဒီအိမ်လေးတွေစောက်ထားတာမျိုးစောက်နိုင်ဖို့ဆိုရင်ဒီအိမ်တစ်ခုရဲ့စောက်နိုင်တဲ့စောက်ထားတဲ့အခြေခံပုံစံဘာညာဒါတွေလေးလာရမယ်စသည်ဖြင့်ပေါ့နော်ဒီတန်ကားတွေဘာတွေစောက်မယ်ဆိုလို့ရှိရင်ဒီတန်တွေရဲ့တော့အလုံးလုံးတဲ့ပုံဘလို့မျိုးချိန်ရတော့အလုံးလုံးတဲ့ဒီချိန်ရတော့ရာဘာနဲ့လောက်တာလားဒါမှမဟုတ်တန်နဲ့အပြင်မှာလောက်တာလားစသည်ဖြင့်လိုမျိုးပေါ့လက်မျိုးလေးလာရင်လေးလာနိုင်တဲ့လောက်ကိုလေးလာသမားဟာအကုန်လုံးကထဲ့သုံးလို့ရတယ်အသုံးဝင်တယ်အဲခက်ခဲလားဆိုတော့မခက်ခဲပါဘူးဒါကိုစိတ်ချမ်းသာတယ်ပျော်ရွှင်တယ်ဆိုတာ hobby တစ်ခုလုပ်ရတဲ့ဟာရဲ့ဒါအနှစ်သာရပဲပေါ့ကျွန်တော်ဒီလိုသတ်မှတ်ပါအဲ့တော့ဖြစ်နိုင်ပါတယ်လုပ်လို့ရပါတယ်ဒီတိုင
်း scale model တိစောက်ဖို့အတွက်ငွေကုန်ကြေးကျရှိပေမဲ့လူငယ်တွေအနေနဲ့လောင်းကစားနဲ့မိုးရစီဝါတွေထက်လက်မှုပညာနဲ့ဆိုင်တဲ့ဝါသနာကိုစိတ်ဝင်စားနေခြင်းကကောင်းကျိုးတွေရရှိနိုင်တယ်လို့ပြောကြပါတယ်ကျမကေတရီပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြမခသတင်းအေဂျင်စီကတင်ဆက်တဲ့မြန်မာတခွင်အစီအစဉ်ပါရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကစားတောက်ကုန်ကျပ်တွန်းနီပြက်လက်ပြီးဈေးတက်သွားတာကြောင့်ရခိုင်နယ်စပ်မှာကျပ်တွန်းနီတင်ပို့မှုအလုပ်ဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကကျပ်တွန်းနီဈေးကိုထိန်းထားတာကြောင့်အခုအချိန်မှာမြန်မာဘက်ကကျပ်တွန်းနီတင်ပို့သူတွေအကျိုးအမြတ်တိတ်မများလှပေမဲ့နောက်ပိုင်းမှာဈေးတက်လာနိုင်တယ်လို့နယ်စပ်ကုန်သည်တွေကသုံးသပ်ကြပါတယ်မောင်းတော်နယ်စပ်ကုန်သည်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်းကီထိုက်ကတင်ပြမှာပါရှင်
ဒီပြန်နေဒီတပတ်ပြမှာတော့နည်းနည်းလေးဈေးပြမှာဈေးကြပါတယ်ဈေးကြတယ်ဆိုတာကစင်္ဂလာပြေဆိုတာကနည်းနည်းဈေးကိုထိလိုက်တဲ့သဘောပါအဓိကကဦးသားကဟိုသူကပို့မယ်ပတ်စံကအိန္ဒိယကပို့မယ်အဲ့ဒီလိုအဲ့ဒီပို့တာဖြစ်ဆိုတာတော့ဈေးကြတာမဟုတ်ပြင်းနဲ့အဓိကစင်္ဂလာပြေဆိုတာကဈေးတင်ပြီးတော့မရောင်းရဘူးဒီဈေးတိုင်းပြန်ရောင်းရမယ်အဲ့ဒီလိုကန့်တတ်မှုတွေရှိတဲ့အတွက်ဒီကြတော့လာတာဒါနဲ့ကျွန်တော်တယောက်တည်းအမြင်နဲ့ပြောမယ်ဆိုရင်တော့ဈေးပြန်ပေးလာမယ်လို့ကျွန်တော်ထင်တာပ
ါဘင်္ဂလားဒေ့ရှ်ဘက်ကကျပ်သွန်ဈေးတက်တာဟာဗမာတောင်သူတွေအတွက်ကျပ်သွန်ဈေးပိုရတဲ့အခြေအနေမျိုးရောဖြစ်လာပါသလားဆရာ
ဖြစ်လာပါတယ်ပိုရတဲ့အနေထားဖြစ်လာပါတယ်အဲဒါတော့လေအေးသာကိုမျောမှန်းပြီးမှနောက်နေ့ကျပ်သွန်ကိုတူးပြီးတော့စိုက်မယ်ဆိုတာမျိုးတော့ဒီငါဒီဈေးကော ပြီးတော့သင်ချရပါ
သူလိုတဲ့သဘောကအခုဘင်္ဂလားဒေ့ရှ်ကကျက်သွန်ဒီဈေးတက်တယ်ဆိုတာကအခြေအနေတစ်ခုအရာဈေးတက်သွားတာဖြစ်ပြီးတော့နောက်နှစ်အတွက်ဒီလိုဈေးမျိုးရမယ်ဆိုပြီးတော့တိုးဆိုင်ဖို့တော့ဒါတေချာတဲ့ဈေးကွက်မဟုတ်ဘူးဒီလိုဆိုလိုပါသလားရှင်ဆရာ
မှန်ပါတယ်မှန်ပါတယ်
နောက်တစ်ခုကဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်တယ်တွေဟိုအဝင်ကန့်တတ်ထားတယ်လို့ပြောပါတယ်အဲ့ဒီအခြေအနေကရောဆရာဗမာကုန်တယ်တွေမြန်မာဘက်ကကုန်တယ်တွေဟိုဘက်ကိုသွားလို့ရပါပြီလားဆရာ
မရပါမရပ
ါဟုတ်ကဲ့
မရပါဆေးလေးတွေသွားလို့ရတာပါအဲ့ဒါလေးတစ်ချက်နိုင်ငံကုန်တယ်မှာတော်တော်လေးအခက်ကြီးဖြစ်ပါတယ်
အဲ့တော့အခုကျက်သွန်ပို့တော့ရောဟိုဆရာတို့ဘလို့ပုံစံမျိုးပို့နေရပါတယ်ပစ္စည်းပဲပို့လိုက်ရတဲ့သဘောပေါ့အဲ့လိုလားရှင
်ဟုတ်ကဲ့ပါပစ္စည်းပို့လိုက်တယ်အဲ့ဒီဆယ်လေးသမားအဲဆယ်လေးသမားဒီကိုပဲလူုံပေါ့အဓိကဆယ်လေးသမားဒီနေပဲလုံနေကြတယ်နောက်ပြီးတော့ဟိုဘက်ကလူတွေပဲကိုယ့်ရဲ့လူုံပို့လိုပါတယ်အဲ့လိုအဆက်တူရှိတဲ့လူတွေကတော့တက်ပြန်ပေးယူနေရောခုနကချင်းတူမုန်းအဲ့ဒီပြဿနာတွေရောကျိုးကျေမုန်းတိုက်တာနဲ့တော့လေကြာဟိုအဲ့လိုပဲလုပ်နေကြပါရဲ့ကိုက
အဆင်ပြေပါသလားဆရာဆရာပြောတဲ့အတိုင်းဆိုလူတိုင်းတော့အဆင်ပြေနိုင်တဲ့အနေအထားမရှိဘူးပေါ့အဆက်အသွယ်ကောင်းမှပဲကုံသွေးရေးလှုပ်လို့ရမယ်အနေအထားဖြစ်နေတာပေါ့ဟုတ်ပါသလား
မှန်ပါတယ်မှန်ပါတယ်ဟိုတော်လောကရှိုးပင်းလာပြီးမှပတ်သက်မရဆိုပြီးတော့အဲ့လိုအဲ့လိုတော့ရှင်တွေဘာတရားမလဲအဲ့ကျွန်တော်တို့ကဒီဘက်ကတော့ပေါ်လို့မရဘူးတော်မဆူရင်ဝမ်းနဲ့တာတာကိုပြည်သားနဲ့ပေါ်လိုက်တာဒီဘက်ကတော့ဘာခက်တယ်ပေါ်လို့မရဘူးဟိုဘက်ကလည်းလက်မခံဘူးအဲ့လိုပဲကျွန်တော်တို့ပြောလိုက်ရပါတယ်ဆိုအဲ့ဒါတစ်ခုလေနိုင်ငံကုန်ပြေးမှာတော့တော်တော်လေးဟိုခက်ခဲပေါ့နော်အခက်ခဲ
ဟုတ်ကဲ့ရှင်
ဒီလိုကျက်တဲ့လူစင်ပို့ဆိုးတာပေါ့ပစ္စည်းပုံကိုယ်လေးတူကြည့်ဆိုရင်ဥပမာသူကပြည်စီတက်ထောင်ပို့လိုက်တယ်ခင်ဗျားမှာပြည်စီတက်ထောင်မှာခင်ဗျားဒီအကနုပုဂ္ဂိုလ်တွေပြည့်စုံတယ်အဲ့ဒီအတိုင်းပဲတွားရတာပေါ့တချို့ဆိုလို့ချင်းခင်ဗျာကျွန်တော်ဘလောက်ဝယ်ပို့ဖို့ခင်ဗျာ 5% ဟာကျက်တဲ့ပုံပြီးဖြည့်မပုံပြီးဖြည့်ခင်ဗျာ900ခိုင်လို့ခင်ဗျာဒါအဲ့လိုမျိုးတွေတကယ်ဝယ်နေတယ်ဆိုပြီးတော့လည်းညတော့လုံးမိကြပါဘူးအဲ့လို
ဟုတ်ကဲ့ထိခိုက်မှုကတော့ရှိတာပေါ့နော
်သူကဟိုဟာရောင်းလို့အဝင်လို့အနေနဲ့ဆင်ပါပါလေသူကအပြင်ချလို့မှမရတာအခုလေသင်္ကြန်ကအဲ့လိုအပြင်ချဖို့ကြိုးစားတယ်အဲ့ဒီဝီလူအားကညနေတယ်အဲ့ဒီကျွေးကြောင့်ဘုကုပင်းလာနေမှာစေချတော်တဲ့ကိစ္စနဲ့ပြည်သူတို့ဒီကတော့တောင်ကူရဲ့စီမှာအရင်ကြီးမတိခိုက်ပါဘုံမန်လေးတော့ရောက်နေရတယ်ရဲတော့တာမျိုးတော့မရှိပ
ါမြန်မာဘက်မှာရောကျက်သွန်ကဟိုလုံလုံတင်ပို့လို့ရတဲ့အထိလုံလုံလောက်လောက်ရှိပါသလားမြန်မာဘက်မှာရောဈေးတက်သွားပါသလားရှင
်ဟိုကကျွန်တော်တို့ကဒီဘက်မှာတော့နည်းနည်းဟိုအစောတုန်းကတော့ဟိုဈေးတက်တော့နည်းနည်းလေးလူမှုကွန်ရက်တွေမှာတော့ရေးကြတာပေါ့ဈေးတက်တယ်။ဒါနဲ့အခုပြန်ဈေးကျတော့ပြီပေါ့။ဈေးကျတော့ဥမာမဟုတ်တော့ဈေးပေါ်ကိုပြောမယ်ဒီကျင်းတော့က3000နဲ့700ရှိတယ်အခု3000ကိုဆင်းတော့တယ်။ဥမာဘင်္ဂလားဒေ့ရှ်မှာဆိုလို့ရှိရင်တစ်ကီလိုကို160တွေကနေ150ဆင်းတော့တယ်။ဒီကျင်းတော့ဒီကကုန်တွေအများတစ်ခုရတယ်။ဥမာတပိတ်ကမှတာကတစ်ဖြည်းဆင်းကားချက်မြတ်တယ်။အခုမမြတ်ဘူးအရင်ကျတယ်။ဒါမဲ့လာပြီဒီလိုပို့နေလို့ရတယ်ပို့နေဆိုတော့ငွေပြန်နေတဲ့အတွက်အဲကျွန်တော်ဟိုပြီးပြီးတော့ဒီကအရင်ကြီးမနေတော့ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကဒီဘက်ကပို့တဲ့ကုန်မှန်သမျှကိုတော့လက်ခံနေတဲ့သဘောပေါ့
လက်ခံပါတယ်လက်ခံပါတယ
်
လက်ခံပါတယ်တရားဝင်လက်ခံပါတယ်တရားဝင်ပြည်စီတယ်ဟိုဘက်ကတရားဝင်ဒီဘက်ကဟိုဘက်ကလည်းတရားဝင်လာပြရတယ်လူပဲတော်လို့လာလို့နေရာပြည်တာ
နောက်တစ်ခုကဆရာရခိုင်မှာလည်းအခုလောလောဆရာကွက်ကြားကွက်ကြားဆိုလို့တိုက်ပွဲတွေကရှိနေတော့ဒီပြည်ရင်းကုံစီတဲဆောင်ရေးဘိုက်မှာရောဆရာတို့လွတ်လပ်လပ်အဆင်ပြေပြေရှိပါသလား
ကျွန်တော်ဒီမုံမောဖမ်းမှာတော့ဟိုပြီးတော့အဲ့ဒါမျိုးပြီးမရှိပါဆိုတော့ဟိုဥမာပုံပြီးစီလာတယ်ပေါ့ဟိုမြေကြီးထဲမှာညီကြီးပုံပြီးစီလာတယ်ဥမာတင်ရမှာဖြစ်တယ်ဖြစ်လို့ဆိုရင်အဲ့ဒါဟိုလုံချိုးရောဆောင်ရတာတွေရှိတယ်ခင်ဗျားတို့ကဆိုတနအီတည့်ရအဲ့ဒီငါအဲ့လိုမျိုးဟိုလည်းဒီလိုဖြစ်တာပေါ့နော်မိဘကိုကျန်းကြမုံနောင်နေမုံနေပြီးတော့ရှိပါတယ်ဟိုရင်းကြီးဟိုမလာရတာမတော်တာဒီလိုစိုးမလို့ရတာမျိုးတော့မရှိပါဘူးဆရာ
ဟုတ်ကဲ့ပါရှင်ဆရာဦးအောင်မြင့်သိန်းကျေးဇူးအထူးတင်ပါတယ်ရှင်
မတ်တင်ဂီထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့ဒီကနေ့ညမှာတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ်
မလင်ဟာလူမျိုးတုံးတုတ်တင်မှုတားဆီးရေးငင်းတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ဆိုင်ရာနိုင်ငံတော်တရားရုံးမှာဆွတ်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆုကြည်ဦးဆောင်ပြီးတော့တွားရောက်ဖြေရှင်းမယ်ဆိုပြီးအစိုးရကထုတ်ပြန်ပါတယ်လူ့အခွင့်အရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာဆန်ထားစရာဖြစ်ခဲ့တဲ့ဒေါက်ဆန်ဆုကြည်ကိုယ်တိုင်ဒီအမှုကိုဦးဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာသရရှင်တွေဘယ်လိုယူဆပါလဲမြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလားဘာရီသတိထားစရာရှိလဲစရတွေကိုလာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်ပရောဖက်ရှင်တွေကိုကြိုဆိုပါရစေ
။ ICJ တရားရုံးမှာမြန်မာအပေါ်အမှုဆွဲတင်ထားတာကိုဒေါက်ဆန်းစုကြည်ဦးဆောင်ပြီးခုခံခြေပမဲ့ကိစ္စအပေါ်သရရှင်တွေရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့မအေးတနာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနှာစင်ရမှာပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်ဒီနေ့မှာတော့အာကာသပြိုင်ဆိုင်မှုမှာဆိုဗီယက်ယူနီယံအနိုင်ရခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုအခြေအနေကကဘာဘလို့ရှိမလဲဆိုတာတွေးကြည့်ကြရအောင်ပါနော်။ဒီလိုမျိုးကဘာတော်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းထုတ်ထွားတာကိုပြောပြပေးသွားပါမယ်။လာဘောကိုပထမအဦးဆုံးခြေလှမ်းနိုင်သူဟာအမေရိကန်အာကာသတရေကောင်နီးလ်အမ်စထရောင်းမဖြစ်ခဲ့ဘူး။အာကာသပြိုင်ဆိုင်မှုမှာဆိုဗီယက်ယူနီယံအနိုင်ရခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုအခြေအနေကကဘာဘလို့ရှိမလဲဆိုတာတွေးကြည့်ကြရအောင်ပါနော်။ Apple ကုမ္ပဏီကနေပထမအဦးဆုံးမူရင်းထုတ်တဲ့ TV ရုပ်သံဇာတ်လမ်းတွေ For All Mankind လူသားအလုံးအတွက်ဆိုတဲ့ဇာတ်လမ်းမှာအဲ့လိုအခြေအနေမျိုးကိုကြည့်ကြရပါမယ်။အဲ့ကတဆင့်အမျိုးသမီးအခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုဗီယက်နမ်စစ်ပွဲစတဲ့ကမ္ဘာတစ်ခုလုံးပေါ်မှာကြရဲရိုက်ခတ်စေတဲ့မတူညီတဲ့ကမ္ဘာသမိုင်းအခြေအနေတစ်ခုကိုဒီဇာတ်လမ်းတွေမှာဖန်တီးပြထားပါတယ်။အာကာသနဲ့ပတ်သက်ပြီးတော့ဆိုဗီယက်ပြည်အောင်စုနဲ့ရှင်ပြိုင်မှုကအရေးနိုင်သွားတော့အာကာသအစီအစဉ်တွေတိုးတက်အောင်လုပ်နိုင်ဖို့အတွက်အမေရိကန်ကဗီယက်နမ်ကနေစောစောစီစီထွက်သွားရတယ်ဆိုပြီးတော့ဇာတ်လမ်းတဘောကိုဒီရုပ်သံစီရီဖန်တီးတဲ့အမှုဆောင်ထုတ်လုပ်ရေးမှူးရော်နယ်ဒီမော့ကပြောသွားတာပါ။ကမ္ဘာသမိုင်းနဲ့နိုင်ငံရေးအပောင်းဝင်လူ့အဖွဲ့အစည်းပြောင်းလဲသွားတဲ့ပုံစံတွေကအမေရိကန်ပြည်အောင်စုနဲ့ကမ္ဘာကြီးကိုပို့ပြီးတော့အကောင်းဘက်ကိုအပြုသဘောဆောင်တဲ့လမ်းကြောင်းပေါ်ဘလို့ပုံဖော်လိုက်လဲဆိုတာကိုသူတို့စိတ်ကူးယဉ်ပြီးတော့ရိုက်ထားပါတယ်လို့သူကပြောပါတယ်။ဒီဇာတ်လမ်းတွေကိုတော့ online ကနေပြီးတော့ဖန်ယူကြည့်ရှုနိုင်တဲ့ Apple TV Plus ရုပ်သံလိုင်းမှာ November 1ရက်နေ့မှာစပြီးတော့ပြသတာပါ။လူမျိုးအမျိုးသမီးတွေပါဝင်အမျိုးသမီးတွေအာကာသတရေကောင်ဖြစ်လာတာဆယ်စုနှစ်အတွင်းလူမှုပြောင်းလဲတွေမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍပါဝင်လာတာတွေဒီဇာတ်လမ်းမှာပါတယ်လို့မျိုးတကယ့်သမိုင်းမှာရှိခဲ့တဲ့အာဖဂန်ကိုရုရှားကျူးကျော်တာမျိုးမရှိခဲ့ဘဲနဲ့နည်းပညာအတွက်ဒေါ်လာတန်ပေါင်းထောင်ချီအကုန်ကျခံကြတာမျိုးဒီဇာတ်လမ်းမှာရိုက်ထားပါတယ်။ဒီကနေပြီးတော့အမေရိကန်မှာရရှိအောင်မြင်မှုတွေထက်ဆယ်စုနှစ်တွေချီဆော့ပြီးတော့နေရောင်ခြည်စွမ်းအင်သုံးတဲ့ဘက်ထရီနည်းပညာသုတေသနတွေကတဆင့်သဘာဝပတ်ဝန်းကျင်တွေတန့်ရှင်းတဲ့စွမ်းအင်ထုတ်တာတွေမီအောင်လောင်စာတွေထုတ်တာရက်ပြီးတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအတွက်တိတ်ပြီးတော့စိုးရိမ်စရာမရှိတော့တဲ့အခြေအနေမျိုးရောက်ခဲ့တာတွေဒါတွေကိုဇက်လန်းဆင်ပြီးရိုက်ထားပါတယ်လို့ဒီရုပ်သံစီရီထုတ်လို့သူမောကပြောပါတယ်ဒီရုပ်သံဇက်လန်းဖန်တီးတဲ့ Ronald D. Moore က Battlestar Galactica နဲ့ Star Trek Deep Space Nine တို့မျိုးသိပ္ပံရုပ်ရှင်ဇက်လန်းတွေကိုဇက်ညွန်ရေးသားထုတ်လုပ်ခဲ့လို့နာမည်ရထားတဲ့သူလည်းဖြစ်ပါတယ်ဇလန်ရဲဆယ်ခုပါမဲ့ဒီရုပ်သံစီးရီးမှာနောက်ခံမျိုးမျိုးရှိတဲ့ဇက်ကောင်တွေလည်းပါတယ်လို့မျိုးနိုင်ငံကူရွှေပြောင်းသူတွေရဲ့ဇလန်တွေလည်းပါတာမလို့တကမ္ဘာလုံးနဲ့ဆိုင်တဲ့ဇလန်တွေလည်းဖြစ်ပါတယ်မက္ကဆီကိုနိုင်ငံကတားဖာနေအောင်တမီလေးနဲ့သူ့ရဲ့ဖခင်အမေရိကန်နဲ့ဇက်ကိုဖျက်ကူးရွှေပြောင်းလာပြီးတဲ့နောက်သူတို့နှစ်ယောက် NASA အမေရိကန်အာကာသအေဂျင်စီမှာပါလာတာကိုလည်းဇက်ွက်ဆင်ထားပါတယ် ကျွန်တော်တို့ရွှေပြောင်းဝင်ရောက်တဲ့သူတွေဆိုတာတခြားသူတွေရဲ့အလောက်ကိုင်းတွေကိုဝင်လို့တဲ့လူတွေအနောက်ဆက်ပေးမဲ့လူတွေလို့မြင်ရမယ်ဆန်ဒီကဘာမှာလူအဖွဲ့စည်းတွေတန်ဖိုးရှိတဲ့အစိုက်ပိုင်းတွေဖြစ်နေဒီဇလန်းမှာဖော်ပြထားပါတယ်ရွှေပြောင်းဝင်ရောက်တဲ့သူတွေကိုဒုတိယဒန်းစာနိုင်ငံသားတွေလို့ဆက်ဆံတာတွေနဲ့ပတ်သက်တဲ့အပြုသဘောဆောင်တဲ့သတင်းစကားပေးထားပါတယ်လို့မက္ဆီကိုဖခင်အော့တေဗီယိုရိုဇယ်လက်စ်နေရာမှာတရုတ်ဆောင်တဲ့ဒယ်ပူအာတိုကပြောသွားပါတယ်ဒီရုပ်သံစီးရီးရိုက်ကူတာဘလောက်ကုန်ကြလဲဆိုတာကို Apple ရောထုတ်လုပ်သူဘက်ကရောမပြောပါဘူးဒါမဲ့လို့ဒီလိုဇလန်းတွဲတွေကို Apple ကုမ္ပဏီကအတော်လေးကိုငွေရရရရအကုန်ကျခံပြီးတော့ရိုက်ကူးထားတာဆိုပြီးတော့ Ronald D. Moore ကဆိုပါတယ်ဒီရုပ်ရှင်ဇလန်းတွဲအတွက်1960လွန်ကာလတွေက NASA ထိန်းချုပ်ရေးဗဟိုကန်းပုံစံမျိုးဖန်တီးခဲ့သလိုဇလန်းကဇညွန့်ရေးတဲ့သူတွေတရုတ်ဆောင်တွေနဲ့တခြားဇာတ်ရင်တိဆောက်တဲ့သူတွေအတွက်အာကာသသမိုင်းပညာရှင်တွေအာကာသတရေကောင်းတွေကအတိုင်းပင်ခံတွေအဖြစ်နဲ့ဆောင်ရွက်ပေးခဲ့တာဖြစ်ပါလိမ့်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မအေးတနာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလှအစီအစဉ်ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့နေ့နဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလတ်တန်းတင်ဆက်နေတဲ့ American 3အင်္ဂလိပ်စာအစီအစဉ်တွေကိုကျမတို့ပြန်လည်ထုတ်လွှင့်နေရမှာ။အခုတော့နားဆင်ဖို့အချိန်ရောက်ပါပြီရှင်။
ဒီတွင်ပါ English American Style ကန္တမှာကျွဲလို့ဒီပေးရတဲ့ red ဝဟာယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးပါမို့ပထမဦးဆုံး
smell a rat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက smell smell ကအနံ့ရတာ a ကတခုတကောင်း already red ကကျွဲဆိုတော့ scribe ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ကျွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကတော့ကျွပ်ပုအနံ့ငါလို့ဆိုပါတယ်ကျွပ်ပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီသုံးရင် idiom အတိပဲကတော့ဘာရဲ့ညာရဲ့လို့အသေးချာမသိပဲနဲ့အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work, Mary smelled a rat.
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When her husband started getting back home late from work, Mary smelled a rat.
ခုဆက်လက်တင်ပြပြီးမှာကတော့
rat on
ဖြစ်ပါတယ်။စာလုံးပေါင်းက RET red ကကျွဲလို့အဓိပ္ပာယ်ရပြီးဒီနေရာမှာကရိယာ verb အဖြစ်အသုံးပြုထားတာဖြစ်ပါတယ်ကျွဲလို့အဓိပ္ပာယ်ရတဲ့ red ဆိုတဲ့ဝဟာယဟာတိရစ္ဆာန်ကိုသာရည်ညွှန်းတာမဟုတ်ပါဘူးလူတူအနေနဲ့စိတ်ထားမကောင်းဘူးမယုံရဘူးဆိုလို့ရှိရင်လေအဲ့ဒီလူမျိုးကို red ရဲ့လို့ရည်ညွှန်းတင်စားပြောတာဖြစ်ပါတယ် red ကို on on အပေါ်မှာလို့အဓိပ္ပာယ်ရတဲ့ဝိဘက်နဲ့တွဲသုံးပြီး red on ကတော့လူတူအနေနဲ့နောက်လူတယောက်အကြောင်းကိုသွားပြီးတိုင်တော့တာတရင်ပေးတာတစ္ဆာဖောက်တာစသဖြင့်ကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John ratted on his boss to the police so his boss got arrested
John ကသူ့ဆရာသမားအကြောင်းကိုရဲကိုတွတ်တိုင်နေအဲ့ဒီတော့သူ့ဆရာသမားလေးအဖမ်းခံရတာဗောလို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John ratted on his boss to the police So his boss got arrested.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
rat race
ဖြစ်ပါတယ်။စာလုံးပေါင်းက RET red ကကျွဲ RACE race ကပြိုင်ပွဲဆိုတော့စကိုက်ခုံရဲ့တိုက်ရိုက်ဒီပေကတော့ ကျွတ်ပြိုင်ပွဲပေါ့ဒီအသုံးဆင်းတဲ့လာတာကတော့ကျွတ်နှစ်ကောင်းနေနဲ့သူတို့နှစ်တက်လာတဲ့ cheese ဆိုတဲ့နုခဲကိုမြင်တော့ဒီကောင်နဲ့ဒီကောင်သူ့ထက်ကအရင်ရအောင်အပြိုင်အဆိုင်ပြေးကြရကနေဆင်းတက်လာတယ်လို့ဆိုပါတယ်နေစဉ်ဘဝမှာလေဒီတိုင်းပါပဲလူတွေအနေနဲ့ကိုယ့်ဘဝရှင်သန်နိုင်ရေးအတွက်တရအင်းအားပစ္စည်းအုပ်စားရာထူးရဖို့အတွက်မနာမနေပင်ပင်ပန်းပန်းစူးစမ်းနေတဲ့ဘဝမျိုးကို red race ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီနေ့အဖြစ်တော့အလုံနဲ့တဲ့နဲ့မပြတ်တာနားချိန်မှမရတာသူ့ထင်ကအပြိုင်အဆိုင်လောက်ကြရတာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်ဂုံရာထူးတနာရဖို့အတွက်လူငယ်တွေအနေနဲ့အသက်ထွက်လို့မတက်လောက်ကြရတဲ့ဘဝမျိုးကိုRed race ရဲ့လို့ရည်ညွှန်းပြောတာလည်းဖြစ်ပါတယ်။တခါတလေကြတော့လေဒီလိုမျိုး stress ဆိုတဲ့စိတ်ဖိစီးမှုတန်ကိုမခံနိုင်ကြတော့ဒီ red race ဆိုတဲ့ဘဝနေထိုင်မှုမျိုးကိုစွန့်ပြီးအေးအေးဆေးဆေးပဲနေလိုကြတဲ့လူတွေလည်းရှိပါတယ်။ဘဝမှာငွေကြေးမပြည့်စုံပေမဲ့လို့လေတင်းတိမ်မှုရှိတဲ့ဘဝမျိုးကိုလူလားတာတွေလည်းရှိတတ်ပါတယ်။ထို့သဖြင့်နောက်နိုင်ငံတွေမှာတော့ဒီလိုအပြိုင်အဆိုင်အလုပ်လုပ်ကြပြီးတော့ငွေရှာကြရာထူးရဖို့စူးစမ်းကြတာတွေကအများကြီးရှိပါတယ်။ဒီသုံးနဲ့ပတ်သက်လို့
I'm getting tired of this rat race, working in the big city as a lawyer. I'm going to quit my job and go live in a small town.
Genoro, Dimyo Jima, Shini Raibi, Manamani, Atetweon, Loya de Boamuguro, Blujino Gubia. Geno Lotwe, Bi, Murit Mumabe, EECC, Twani Rome, Lutibe Yavari.
I'm getting tired of this rat race, working in the big city as a lawyer. I'm going to quit my job and go live in a small town. Smell a rat? Rat on? Rat race.
Now, the idiom of the idiom is the idiom of the idiom.ဆောင်မျိုးနာစင်ကြပါရှင
်ဒလလတန်းတင်ဆက်နေတဲ့ American 3 English အစီအစဉ်တွေကိုကျမတို့ပြန်လည်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်အင်္ဂါနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပါ။
American သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးစုံစမ်းမှုဖြစ်တဲ့လွှတ်တော်ကြားနာမှုမှာထွက်ဆိုဖို့အောက်လွှတ်တော်ရဲ့ဆင့်ခေါ်မှုကိုအင်ပီရိုရဲ့ဥပဒေအကြံပေးဟောင်းဒေါ်နယ်မက်ဂန်လိုက်နာရမယ်လို့ပြည်ထောင်စုတရားသူကြီးတဦးက American စံတော်ချိန်တနင်္လာနေ့နောင်ပိုင်းမကြခင်အချိန်ကပဲစီရင်ချက်ချပါတယ်။အင်ပီရိုရဲ့လက်ရှိဝန်တန်းနေနဲ့ဝန်တန်းဟောင်းတွေနောက်မက်ဂန်ကိုလွတ်တော်ကြားနာမှုကနေကင်းလွတ်ခွင့်ပေးဖို့တမရမှာလုတ်ပိုင်ခွင့်အာဏာမရှိဘူးလို့တရားသူကြီးခန်ထက်ကြီးဘရောင်းဂျက်ဆန်ကပြောပါတယ်။အောက်လွတ်တော်ကြားနာမှုမှာပူးပေါင်းဆောင်ရွက်ဖို့ညှင်းပယ်ထားကြတဲ့သူတွေထဲမှာတော့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်အင်ပီရိုယာယီအရာရှိချုပ်မစ်မော်ဗန်နီတို့လည်းပါဝင်ပါတယ်။ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကိုစုံစမ်းစစ်ဆေးပေးရေးယူကရိန်းကိုဖိအားပေးခဲ့မှုနဲ့ပတ်သက်ပြီးသမ္မတကိုတရားစွဲဆိုနိုင်မလားဆိုတာကိုအမေရိကန်အောက်လွှတ်တော်ကစုံစမ်းနေတာဖြစ်ပါတယ်။ဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေဘက်ကအပြတ်အသတ်နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားပါကြောင်းဟောင်ကောင်ခေါင်းဆောင်ကပြောဆိုပြီးဒီအပေါ်မှာအလေးအနက်စဉ်းစားမယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာမဲထွက်ထက်သူအရေးအတွက်စံချိန်တင်မြပြခဲ့ပြီးဒါဆိုရင်တရုတ်အစိုးရအပေါ်မကျေနပ်ချက်ကိုပြသတာလို့လည်းအများကရှုမြင်ထားကြပါတယ်။မြန်မာနိုင်ငံဟာဓာတုလက်နက်ပိတ်ပင်တားဆီးထားတဲ့စာချုပ်ကိုချုပ်ဖောက်ပြီး1980ပြည်နှစ်ကအကျဉ်းချန်ဓာတုလက်နက်တွေတိုးလောင်ထားနိုင်ခြေရှိတယ်လို့အမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပြောဆိုတဲ့အကြောင်းနိုဝင်ဘာလ25နေ့ဆွေနဲ့ EFP သတင်းတရမှာဖော်ပြထားပါတယ
်။ကျေးဇူးပါရှင်။မတ်သိန်ကြီးထိုက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့ရဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jimmy Cook ပါရှင်။အင်္ဂါနေ့နေ့နဲ့ King VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတလွားကသွားရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။Thank you.
This program has come to you from the Voice of America, Washington.